ကချင်နဲ့ရှမ်းမြောက်မှာရှိနေတဲ့စစ်ဆောင်ပြည်သူတွေအတွက်ကာယယောဂကာလမှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုအလေးထားဆောင်ရွက်ပေးဖို့တောင်းဆိုထားတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်မကတော့စုစုပါ COVID ကာယယောဂကာလအတွင်းမှာစစ်ဆောင်ပြည်သူတွေကိုကာကွယ်စောင့်ရှောက်ပေးဖို့နဲ့သူတို့နေရပြန်နိုင်မှုအတွက်အစိုးရအပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ကုညီရေးအဖွဲ့အစည်းတွေကိုစစ်ဆောင်ကော်မတီတွေဘက်ကတောင်းဆိုလိုက်တာပါ။ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်မန်ဝင်းကြီးဒေသတို့မှာရှိနေတဲ့စစ်ဆောင်စခန်း39ခုကျော်ကလူပေါင်း 14,000 ကျော်ရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းပေးဖို့ပါ။တပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားဖြစ်ပေါ်နေတဲ့ကိုနှစ်တာတိုက်ပွဲအတွင်းမှာစားတောက်နေထိုင်ရင်းနဲ့လုံခြုံရေးအခက်အခဲတွေရှိနေတဲ့ဒီစစ်ဆောင်ပြည်သူတွေဟာအခုဖြစ်ပေါ်နေတဲ့ကိုဗစ်ကာယောဂါကာလအချက်အသေးကိုလည်းရင်ဆိုင်နေရတယ်လို့ဆိုပါတယ်
။ဒီကိုဗစ်နဲ့တင်းနဲ့ပတ်သက်မှဒီစိုင်းမရေဆုံးရှုံးမှုတွေကိုလဲလမ်းနေနေဖို့တဲ့ဘောအရေးကြီးတော့ပေါ့ဥမာကိုဗစ် -19 တရားရရှိမှာကပ်ပြီးဆိုင်စကလုံးကတ်လာမှဆင်းရင်လည်းဆိုတော့ဒီလိုကိုပေါင်းမှန်ဆိုဒီကိုဗစ် -19 ရန်ကန်နဲ့ကောက်ွယ်နေအောင်တော့သူတို့အဲ့မျိုးလုပ်ပေးရမယ်အလားအလာရှိတယ်ပေါ့နော်ဒါအဲ့ဒီလုပ်တဲ့အချိန်မှာသူတို့ကိုအဲဒီကျဲမှာရစ်စစ်မှုတွေအများအားနေတဲ့လူတွေလုပ်ပေးလုပ်နိုင်တော့ပူကောင်းတာပေါ့
ဒါကတော့ IDB ကော်မတီအဖွဲ့ဝင်ဦးနောင်လက်ပြောသွားတာပါစစ်ဆောင်ပြည်သူတွေရဲ့အခြေခံလိုအပ်ချက်တွေဖြစ်တဲ့စာဝန်ရေး၊ပညာရေး၊ကျန်းမာရေးနဲ့လူမှုဘဝလုံခြုံရေးတို့အတွက်ကာကွယ်စောင့်ရှောက်မှုတွေရရှိစေချင်တယ်လို့သူကဆိုပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့မှာစစ်ဆောင်စခန်း100ကျော်ရှိနေပြီးကာလရှည်ကြာနေရဲ့ဆွန့်ခွာသူတွေအတွက်ပြည်ရင်းစစ်ရပ်တန့်နိုင်မှုကိုအားလုံးပါဝင်ဆောင်ရွက်ပေးဖို့ကချင်လူငယ်များအဖွဲ့ကွန်ရဲ့အတွင်ရေးမှူးဆွဆိုင်ထွေကပြောပါတယ်
။စစ်ဆောင်တာကစေတနာမဟုတ်ဘူးနော်။ဒီရှောင်ခဲ့ရတာကဒီကျမတို့ရဲ့ဒီနိုင်ငံကြီးမှာမမျှတမှုတွေရှိနေလို့ဒီလက်နက်ကိုင်ပြင်ပါလိဖြစ်တာလေဆိုတော့ဟိုဒါဆစ်ဆောင်ပြည်သူရဲ့အရေးကိစ္စကိုဒါကချင်ပြည်နယ်မှာရှိတဲ့ဒီကချင်ပြည်နယ်ပြည်နယ်သားတွေပဲခံနေရတယ်ဆိုတော့စိတ်ပုံမတော်တဲ့နေပေါ့နော်ဒီမှာတနိုင်ငံလုံးမှာရှိတဲ့ဒါမြန်မာပြည်သူမြန်မာပြည်သားတွေအကုန်လုံးကနိုင်ငံတင်းမှာရှိနေနေဖြစ်နေတဲ့အတွက်ကြောင့်မို့လို့ဆိုတဲ့ဘက်ကိုစဉ်းစားပြီးတော့ပေါ့နော်မြန်မာနိုင်ငံအနှံ့အပြားမှာဖြစ်နေတဲ့ဒီနေ့ကတည်းကအချုပ်ကြီးကိုပြည်သူတွေကနေအစိုးရကအတန်ပြီးတာပဲဖြစ်ဖြစ်သက်ဆိုင်တဲ့အစုအဖွဲ့တွေကိုအမြဲတမ်းဆွန့်အားယူပြီးနေဖြစ်နေလို့ကျွန်မကတော့ပြောချင်ပါတယ်
။ COVID ကာလမှာဖြစ်ပွားနေတဲ့လက်နက်ကင်ပြိပခါတွေကိုချွင်းချက်မရှိရပ်တန့်ပေးဖို့ဒီကက်ယောဂါကိုထိ ंछ ုပ်ကာကွယ်နိုင်မှုအတွက်လူဦးရေထူထပ်တဲ့စစ်ဆောင်စခန်းတွေမှာယောဂါစစ်ဆေးပေးဖို့ကိုအရေးပေါ်တောင်းဆိုနေကြတာပါ။အဲ့ဒါအပြင်စစ်ဆောင်ပြည်သူတွေရဲ့စားဝတ်နေရေးနဲ့ကျောင်းတွေပြန်ဖွင့်ချိန်မှာစစ်ပီးရှောင်ကလေးတွေအတွက်ကိုလည်းကျန်းမာရေးဌာနလမ်းညွှန်ချက်နဲ့အညီပညာသင်ကြားနိုင်မှုအတွက်လိုအပ်တာတွေပံ့ပိုးပေးဖို့လိုလားနေကြပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။